အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကအစ္စရေးဆိုးရွားသစ်ဖွဲ့လိုက်တဲ့အကြောင်းကိုသမ္မတရှီမွန်ဘဲရစ်ကိုစနေနေ့နောက်ပိုင်းမှာတရားဝင်အသိပေးအကြောင်းကြားလိုက်ပါတယ်။မစ္စတာနက်တန်ယာဟူဟာအမေရိကန်သမ္မတဘရက်အိုဘားမာအစ္စရေးနိုင်ငံကိုရောက်မလာခဲ့အချိန်မီတခြားပါတီ၃ခုနဲ့သဘောတူညီမှုရရှိပြီးအစိုးရသစ်ကိုဖွဲ့စည်းလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမာဟာဗုဒ္ဓဦးနေ့ကစပြီးတော့ဂျေရုဆလင်ဂျော်ဒန်မြစ်နောက်ဖက်ကမ်းဒေသနဲ့ဂျော်ဒန်နိုင်ငံတွေကို၃ရက်ကြာခီးစဉ်ဖြစ်သွားအောင်မှာဖြစ်ပါတယ်။အစ္စရေးဆိုးရွားဟာလုံခြုံရေးစီးပွားရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်နိုင်ဖို့ကိစ္စတွေအကုန်လုံးနဲ့ပတ်သက်ပြီးတော့အဆုံးဖြတ်ပေးရမယ့်အခြေအနေရင်ဆိုင်နေရတယ်လို့သမ္မတရှီမွန်ပဲရစ်နဲ့တွေ့ဆုံစဉ်အတွင်းမှာမစ္စတာနက်တန်ယာဟူကပြောကြားခဲ့ပါတယ်။မစ္စတာနက်တန်ယာဟူရဲ့လီကော့ပါတီဟာတောက်ကြနေတဲ့ကဘရရဟူဒီပါတီအပါအဝင်ယက်အာတစ်ပါတီတို့နဲ့ညမောက်ဆိုးရဖွဲ့ဖို့သဘောတူညီခဲ့ပါတယ်။ဒါ့အပြင်အရင်နိုင်ငံသားရေးဝန်ကြီးဇက်ပီလက်နီဦးဆောင်တဲ့ပါတီနဲ့လည်းပြီးခဲ့လကသဘောတူလက်မှတ်ထိုးခဲ့ပါတယ်။အစ္စရေးနိုင်ငံရဲ့ပါလီမန်အမတ်နေရာ120မှာအစ္စရေးဆိုးရက68နေရာရမှာဖြစ်ပြီးတော့တနင်္လာနေ့မှာကျန်းသက်စာကျင်းဆိုမယ်လို့ခန့်မှန်းရပါတယ်ခင်ဗျာ။